ာရတဲ့တောတာရှင်များရှင်မြန်မာနိုင်ငံမှာပေါက်ဖွားခဲ့တဲ့လူငယ်လူရွယ်တိုင်းဟာဘိုးဘွားမိဘများရဲ့နေချက်ကိုတော်လှန်ခဲ့တဲ့တိုက်ပွဲလွတ်လပ်ရေးတိုက်ပွဲစစ်အာဏာရှင်စနစ်ကိုတော်လှန်ခဲ့တဲ့အရေးတော်ပုံအရေးအထင်းတွေရဲ့ကြရက်ကိုကိုယ်တိုင်ပါဝင်မခံစားရပြီးတိုင်းအမြင်အကြားနဲ့တော့ခံစားရသူတွေလည်းရှိပါတယ်။ယနေ့နာအဖစစ်အာဏာရှင်ခေတ်မှာတောင်တကုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မြို့နယ်အမျိုးသမီးမခင်ဝင်းကြီးတမီလေးလည်းစတင်မာတန်ကအရေးခင်းမှာကိုယ်တိုင်ပါဝင်လှုပ်ရှားခဲ့ပါတယ်။စတင်မာတန်ကအရေးခင်းကိုဖြိုခွင်းတဲ့တနတ်တန်တွေကြားမှာပုံလဲကျသွားတဲ့ယဟန်တန်ဃာတော်တွေပြည်သူလူထုတွေရဲ့ထိတ်လန့်တကြားအော်ဟစ်တန်အကူအညီတောင်းတန်ပြေးလွှားလှုပ်ရှားတန်တွေကကြေကွဲတုန်လှုပ်စရာပါ။တနတ်တွင်တဲ့တိုင်းတိုင်းပြစ်နေတဲ့စစ်တပ်ကအကာအကွယ်မဲ့လက်နက်မဲ့အမုန်းမဲ့ရန်လိုခြင်းမဲ့တဲ့ယဟန်တန်ဃာတော်ပြည်သူလူထုတွေကိုဒလက်ဆက်ပစ်ခတ်နေတာများပဝင်းကျင်တစ်ခုလုံးပွက်လောထစူညံသွားပါတယ်။တနတ်တန်ရမရပေမဲ့လဲပြိုနေတဲ့ယဟန်တန်ဃာပြည်သူလူထုကိုထိမ့်သိမ်းရေးစခန်းတွေကတဆင့်အင်းစိန်အချင်းထောင်ကိုပို့လိုက်ပါတယ်။မခင်ဝင်းကြီးနဲ့အတူသမီးလေးနဲ့ခင်မောမှာထောင်ချခဲ့ရပါတယ်။တက်ကဆန်ကွင်းအင်းစိန် GTI မှာဖမ်းဆီးလာသူတွေကိုထားခဲ့ပါတယ်။ဒီလိုဖမ်းဆီးခံရသူတွေထဲမှာလမ်းလျှောက်မြစ်တာပို့လို့အဖမ်းခံရသူတွေပါတယ်လို့ရက်ကြည့်အားပေးသူအနီးအနားဖြတ်လျှောက်သူတွေလည်းပါခဲ့ပါတယ်။တမန်ကလေးပေါ်မှာဒီအတိုင်းပစ်ထားလို့အေးပတ်သေဆုံးသူတွေလည်းရှိခဲ့ပါတယ်။ငွေကြရန်ဖုံးကြီးကြောင်းနဲ့ဝင်ပြီးယဟန်တန်ဃာတော်တွေကိုရိုက်နဲ့ဖျားဆင်းသူတော်တွေကိုရိုက်ချိုးဖျက်ဆီးတဲ့စစ်တပ်ကိုဝိုင်းဝန်းခုခံခဲ့တဲ့အထက်မှာရက်ွက်သူရက်ွက်သားခလေးလူကြီးတွေကိုပါဖမ်းဆီးခဲ့ပါတယ်။ဒီတော့ခလေးငယ်လေးတွေပါကြိုက်ကဆန်ကွင်းအင်းစိန် GTI အထိပါလာခဲ့ပါတယ်။ခလေးငယ်တွေတမန်နလင်းပေါ်အိပ်ရလို့အေးပတ်ပြီးအပြေးဖြားနေတဲ့မြင်ကွင်းကအင်မတန်မှစိတ်ထိတ်ခိုက်စရာကောင်းတယ်လို့မခင်ဝင်းကြီးကပြောပါတယ်။ကြက်ကဆန်ကွင်းကနေညတကောင်အင်းစိန် GTI ပို့အင်းစိန်ကနေကြက်ကဆန်ကွင်းပြန်ပို့ကြက်ကဆန်ကွင်းကနေစစ်ကြောရေးလုံးပြီးအင်းစိန်အချင်းထောင်ကိုပို့ပါတယ်။ယဟန်တန်ဃာတော်တွေကိုကြီးညိုတဲ့တကားတကမတွေမှုစစ်သားမိမသားသမီးရဲထောက်လှမ်းရေးသားသမီးတွေပါမြစ်တာပို့စုတောင်းရမှာပါဝင်ခဲ့ပါတယ်။ဒီတော့စစ်ကြောရေးမှာစစ်ဆေးနေတဲ့တာဝန်ရှိသူတွေကဖမ်းဆီးလာတဲ့အထဲမှာသူတို့မိမသားသမီးဆွေမျိုးတွေမပါပါစေနဲ့လို့ဆူတောင်းကြပါတယ်။သူတို့ဆူတောင်းကိုနတ်ဒေဝါတွေကမကြားကြဘူးထင်ပါရဲ့။သူတို့အကြီးအကဲတွေရဲ့ဆွေမျိုးနီးစပ်သူတွေပါပါလာကြတယ်တဲ့။မခင်ဝင်းကြီးနဲ့အတူကြက်ကဆန်ကွင်းမှာဖမ်းဆီးခံနေရတဲ့သပင်းချွတ်တွေဝဲတဲ့အမျိုးသမီးလေးနဲ့သူ့ဖခင်ရဲ့အဖြစ်ကစစ်အာဏာရှင်ရဲ့မတရားမှုကိုတတ်သိထူဖို့လက်ဆင့်ကမ်းနိုင်ခဲ့ပါတယ်။မခင်ဝင်းကြီးကသပင်းဝဲတဲ့အမျိုးသမီးလေးကိုဘယ်နေရာမှာမြစ်တာပို့လမ်းလျှောက်ခဲ့တာလဲလို့မေးပါတယ်။ဒီတော့အမျိုးသမီးလေးကရိုးရိုးသားသားပဲပြန်ဖြေပါတယ်။ကျမကအညာကပါမြောက်ကလာမှာအိမ်ငှားနေတယ်။အဲ့ဒီနေ့ကရန်ကုန်ဘူတာကြီးကနေမြောက်ဥကလာကိုယထာစီးပြန်ဖို့ပန်းဆိုရန်ဂုံတရားကနေသွားခဲ့တာ။လှေကားထိတ်မှာစစ်သားတွေမြင်တော့ကျမအဖေကိုပြောတယ်။အဖေဟိုမှာစစ်သားတွေပြန်လှည့်ရအောင်တော်ကြာသမီးတို့ကိုဖမ်းနေမယ်လို့ပြောပါသေးတယ်။အဖေကငါတို့မှမပါတာမဖမ်းပါဘူးတဲ့ကျမလည်းအဟုတ်ထင်တာပေါ့အဲ့ဒါနဲ့ဘူတာယုံနဲ့ရောက်ဖို့သူတို့နားကပဲဖြတ်သွားလိုက်တယ်စစ်သားတွေနားလဲရောက်ရောကျမတို့သားအဖကိုဘယ်လဲပါလဲမေးပြီးကျမနာကြီးကိုဖြုတ်ယူထားလိုက်တယ်သပင်ကျွဝဲမဲ့ပတ်စံတွေလည်းယူထားလိုက်တယ်နောက်တော့ကားပေါ်တင်းပြီးဒီကိုပို့လိုက်တာပဲဒီအဖြစ်ပြက်ကိုကျမမေ့မှာမဟုတ်ဘူးကျမပြန်လို့ရင်တွေ့တဲ့သူတိုင်းကိုပြောပြမယ်စစ်တပ်အကြောင်းကျမသိပြီတဲ့မခင်ဝင်းကြီးကသပင်ကျွဝဲတဲ့အမျိုးသမီးလေးနဲ့ဘေးချင်းကပ်ရဲ့အတူနေရပါတယ်။အဆောင်တစ်ခုထဲမှာမိန်းမယောက်ျားခွဲပြီးထားတာတောင်လူ200 300ရှိပါတယ်တဲ့။သပင်ကျွဝဲတဲ့မိန်းကလေးမှာဘီးပါလာတဲ့အတွက်ဆယ်ရက်ရေမချိုးခဲ့ရပေမဲ့ခေါင်းဖီးနိုင်ခဲ့ကြပါတယ်။အခန်းထဲကမိန်းကလေးတွေကိုသပင်ကျွဝဲတဲ့အညာသူလေးကသူ့ကိုယ်တိုင်ခေါင်းဖီးပေးပါတယ်။နေ့စဉ်ခေါင်းဖီးရင်ရတဲ့သပင်ကျွတ်တွေအညာသူလေးစီမှာပါလာတဲ့ကြံချောင်းအိတ်ကြီးနဲ့နှလုံးရသွားတယ်တဲ့လောကရဲ့စမ်းကြယ်ထွေပြားတဲ့အဖြစ်တွေကနိုင်ငံရေးဆိုတာဘာလဲလို့မသိသူတွေကိုသိအောင်စစ်အာဏာရှင်ကိုတို့ထိကြီးစေသွားပါတယ်ဘလို့ပဲဖြစ်ဖြစ်သပင်ကျွဝဲတဲ့အညာသူလေးကသူရောက်လေရနေရာမှာဒီအဖြစ်ပြက်ဒီမြင်ကွင်းဒီခံစားချက်ကိုဆက်လက်သဲဆောင်သွားမယ်ဆိုတာမခင်ဝင်းကြီးနဲ့အတူကျမတို့ပါယုံကြည်ပါတယ် မခင်ဝင်းကြီးနဲ့သူ့ခင်ဘုန်းကိုအင်းစိန်အချင်းထောင်ကိုပို့လိုက်ပါတယ်။သူ့သမီးလေးကိုတော့စိတ်ကဆန်ကွင်းကနေပြန်လွှတ်လိုက်ပါတယ်။မခင်ဝင်းကြီးကိုအင်းစိန်အချင်းထောင်မကြဆောင်တက်အခန်းတက်မှာကိုဝင်းဆောင်အမျိုးသမီးမတ်မေမီဦးနဲ့အတူထားပါတယ်။လမ်းလျှောက်မြစ်တာပို့ရင်မခင်ဝင်းကြီးနဲ့ရင်းနှီးခင်မဲလာတဲ့တကုံတက်ကတူចောင်းသူလေးကိုအာနာပိုင်ကစစ်ကြောရေးဝင်တော့အဖွဲချုပ်ကခင်ဝင်းကြီးကနင့်ကိုနေစားနဲ့လိုက်ခိုင်းတာမဟုတ်လား။တနေ့1500ပေးတယ်မဟုတ်လားလို့မေးပါတယ်။ចောင်းသူလေးကမဟုတ်ဘူးလို့အကျဉ်းချင်းငင်းပါတယ်။မခင်ဝင်းကြီးကသူ့ကိုနေ့အတွက်1500ပေးဖို့နေနေသားသားသူတို့မိသားစုတောင်သူ့သမီးလေးသဘင်ဖြတ်ရောင်းပြီးမြစ်တာဖို့ဆူတောင်းခဲ့တာလို့ပြောတော့လေးကွာကင်မှုနဲ့အမှုစင်ပြီးတကုံတက်ကတူចောင်းသူလေးကိုထောင်ချလိုက်ပါတယ်။အင်းစိန်အချင်းထောင်ထဲမှာနေရတဲ့ကာလတစ်လျှောက်လုံးထောင်ပုံစံထမင်းကိုပဲမခင်ဝင်းကြီးစားခဲ့ရပါတယ်။မခင်ဝင်းကြီးတို့ကိုထောင်ဝင်စာတွေ့ခွင့်မပေးခဲ့ပါဘူး။သွေးတို့လေယောဂါရှိတဲ့မခင်ဝင်းကြီးအင်းစိန်အချင်းထောင်ထဲမှာသူယုံကြည်တဲ့သူမျှော်မှန်းတဲ့ရည်ရွယ်ချက်နဲ့ရပ်တည်ခဲ့ရပါတယ်။လေးစားရတဲ့သောတာရှင်များရှင်မခင်ဝင်းကြီးရဲ့ပြောရဲဆိုရဲလုပ်ရဲကံရဲတဲ့ဘဝပေးတတ်သည့်ထူးတွေထဲမှာနာခင်မှုန်တိုင်းတန်ခံရစဉ်ကအဖြစ်အပျက်ကလည်းထူးခြားခဲ့ပါတယ်။ရန်ကုန်မြို့4000ကံလမ်းမကြီးပေးတက်ရင်3နာကကွင်းမြင်ထဲမှာရွက်ဖြင့်တဲတွေထိုးပြီးတောင်တကုံနာခိဒုက္ခတဲတွေကိုထားတဲ့အကြောင်းစစ်အာဏာရှင်ကလိန်ညာခဲ့ပါတယ်။နိုင်ငံသားသားဧည့်သည်တို့လာတဲ့အခါမှာအာဏာပိုင်တွေကဒီရွက်ဖြင့်တဲထဲမှာနာခိဒုက္ခတဲတွေစိုးပြီးပြခဲ့ပါတယ်။ရွက်ဖြင့်တဲအစ်စ်ထဲမှာနိုင်ငံသားဧည့်သည်လာမှကြန့်ခိုင်ရေးမိသားစုတွေစစ်တပ်မိသားစုတွေကိုနာခိဒုက္ခတဲအတုလုခိုင်းခဲ့တာပါ။ဒါကိုဖော်ထုတ်ဖို့မခင်ဝင်းကြီးတွားခဲ့ပါတယ်။ဒီလိုဖော်ထုတ်ပြောဆိုခဲ့တဲ့မခင်ဝင်းကြီးကိုအာနာပိုင်တွေကရိုက်နဲ့ဖမ်းဆီးခဲ့ပေမဲ့မခင်ဝင်းကြီးအပန်တိတ်သွားအောင်တော့မလုပ်နိုင်ခဲ့ပါဘူး။ကျမတို့မြမစကဲပုံမှာနှမ်းတစ်စိနဲ့စီမဖြစ်ဘူးလို့ဆိုပါတယ်။နှမ်းစိတွေများလာရင်တော့စီဖြစ်သွားပါတယ်။မခင်ဝင်းကြီးလိုနှမ်းစိလေးတွေများလာရင်ပြည်သူလူထုကိုစိတ်ဒုက္ခဗျာပါဒတွေဖြစ်စေတဲ့စစ်အာဏာရှင်စနစ်ချုပ်ငြိမ်းမယ်ဆိုတာကျမတို့ယုံကြည်နေရပါသောတာရှင်များမျှဝေခံစားနိုင်ကြပါစီကျေးဇူးတင်ပါတယ်ကျမနှင်းပန်းအိမ်ပါ